ိုင်းနိုင်ငံလိပ်ကျွန်းမှာဖြစ်ခဲ့တဲ့လူသတ်မှုမှာတည်တံပေးခံရသူမြန်မာရွှေ့ပြောင်းအလို့သမားလူငယ်နှစ်ဦးကိုတည်တံကနေခွင့်လွှတ်ပေးဖို့ထိုင်းဘီရင်မင်းမြတ်စီမှာမြန်မာတန်ရုံးကနေအတနာခံစာတင်ပေးခဲ့ပါတယ်။ဒီအတနာခံစာဟာအောက်တိုဘာလ24ရက်ဒီကနေ့မနေ့17နာရီမှာတည်တံကြခံထားသူနှစ်ဦးရှိရာဘန်ခွန်အချင်းထောင်ကတဆင့်ဘီရင်မင်းမြတ်စီရောက်အောင်ပို့ပေးမှာဖြစ်ပါတယ်။ဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံမှာတည်တံချမှတ်ထားခြင်းခံထားရတဲ့မြန်မာနိုင်ငံသားကိုဇော်လင်းနဲ့ကိုဝင်းစော်ထွန်းတို့နှစ်ဦးနဲ့ပတ်သက်လို့အတနာခံစာကိုဘန်ကွန်အချင်းထောင်ကတဆင့်ပြစ်ပို့ခဲ့ကြောင်းမြန်မာတန်ရုံးရဲ့ဥပဒေအကြံပေးဦးအောင်မျိုးတန်းက VOA ကိုအခုလိုပြောပြပါတယ
်။နေ့လယ်7နာရီလောက်ကတင်လိုက်ပါတယ်။ဆောင်းတို့မရှိပါဘူးခင်ဗျာဒီတော့ကျွန်တော်တို့ဒီဆောင်းနိုင်ငံသားမြန်မာသားမတိနဲ့စစ်နေမဲ့ကောင်းစီနဲ့အခြေကြီးတွေ့ဆုံပြီးတော့ဒီအကြောင်းကိုအကောင်းဆုံးပြအောင်လို့ရည်သားကြဖို့ညှိနှိုင်းတယ်အဲ့ဒါတွေပဲရည်သားကြတာပါ။ရည်သားတဲ့ခံမှာဒီနေ့လေဒီမိဘနဲ့ရောက်ပါတယ်နောက်တခါစီနီမားကောင်းစီဖွဲ့ပါတယ်နောက်တန်ရုံကတန်မကြီးရဲ့ဟိုစင်လွတ်ပြီးအဖွဲ့ပါတယ်အဲ့ဒါတွေနဲ့ကျွန်တော်တို့ဘန်ခဝင်ရဲ့အကျဉ်းတော်မှာတောင်းနေတာပါကျွန်တော်တို့ဘန်ခဝင်ကျဉ်းတော်ကနေပို့ရပါတယ်ဘာလို့အကျဉ်းစခန်းကကလေးတွေမှာထွက်ရတယ်လို့အကျဉ်းစခန်းဦးကြီးမှုရဲ့ထောက်ခံချက်ပါရပါတယ်ဒေတာကိုအဲ့လိုအတနာခံတာပြင်အဲ့ဒါပြီးမှတရားရေးဌာနကိုသွားပါတယ်တရားရေးဌာနနဲ့ပြီးတော့ဘင်းမီမထံကိုပို့ပေးရပါတယ်
အတနာခံစာကိုမြန်မာပြည်တွင်းကလူမှုအခြေပြုအဖွဲ့အစည်း60နဲ့ထိုင်းဘက်ကအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေရဲ့ထောက်ခံစာများနဲ့အတူပူးတွဲပေးပို့ထားတယ်လို့လည်းမြန်မာတန်ရုံးရဲ့ဥပဒေအကြံပေးဦးအောင်မျိုးတန်းကပြောပါတယ်
။မြင့်ချင်းမို့ဆိုမှနေရောက်ကိုလုပ်ပြဖို့တဲ့ကလေးတွေမှာလည်းဟိုအနာဂတ်ရှိစဉ်တွေတဲ့ဒါကြောင့်မို့ကလေးတွေကိုဒီပြည်တံဒီပြည်တံပြည်တံတွေကိုနင်းပြီးတော့အခြားပြည်တံတစ်ခုခုပြောင်းလဲတတ်မှတ်ပေးဖို့ဆိုတဲ့အမျိုးပေါ်လေးအတနာခံထားတာပါပဲ။
ဟုတ်
ကဲ့အဖွဲ့60ရာနှစ်ကြာထောက်ခံတဲ့အဖွဲ့ရှိပြပါတော့ဟိုမှာသက်တာလည်းသူတို့အင်္ဂါတော့ကောင်းကြောင်းနောက်တစ်ခါဆန်းမကလည်း NGO တို့တွေကထောက်ခံကြတယ်ပါလေ
ပြပနိုင်ငံတစ်ခုခုမှာပြစ်မှုကျူးလွန်ပြီးပြည်ထံပေးထားခံရရတဲ့မြန်မာနိုင်ငံသားတွေအရင်နဲ့ပတ်သက်လို့မြန်မာအစိုးရအဆက်ဆက်ကရောင်းဝယ်ဆောင်ရွက်ပေးတဲ့အစီအလာအရင်တုန်းကမရှိခဲ့ပေမဲ့ပြီးခဲ့တဲ့သမရဦးသိန်းစိန်အစိုးရကဒီကိစ္စမှာကူညီဆောင်ရွက်ပေးဖို့ထိုင်းရှိနေများကောင်စီကိုတောင်းဆိုခဲ့ပါတယ်ဒီကနေ့တင်တဲ့အတနာခံစာကိုတရားခံရှင်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့နှစ်ဦးကိုယ်တိုင်လက်မှတ်ထိုးတင်တာမဟုတ်ပဲမြန်မာအစိုးရခေါင်းဆောင်တဦးကလက်မှတ်ထိုးတင်တာဆိုရင်တော့ဒီအတနာခံစာဟာပို့ပြီးတော့ထိရောက်မှုရှိနိုင်မယ်ဆိုပြီးသူ့အနေနဲ့ယူဆကြောင်းထိုင်းနိုင်ငံအခြေစိုက်မြန်မာရွှေ့ပြောင်းလူသမားရေးဆောင်ရွက်ပေးနေတဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးထွချစ်ကပြောပါတယ
်ထိုင်းရှိနေများကောင်စီကိုရိုက်ကလည်းပြောတယ်ဖြစ်နိုင်လို့ရှိရင်ဒီမိသားစုဝင်ဒီဒီဘုတ်ဖယ်နဲ့ဒီအစိုးရပေါ့အစိုးရအနေနဲ့ဒီကလေးတွေအတွက်တင်ပေးဖို့ဒုတိယမဟုတ်အစိုးရရဲ့ခေါင်းဆောင်တွေပေါ့ကနေပြီးတော့တာဝန်ယူပြီးတော့တင်ပေးလို့ရှိရင်ပို့ပြီးတော့ထိုင်းပြည်နန်းတော်ကပို့ပြီးတော့လေးစားတံမိုးထားပြီးတော့ဆုံးဖြတ်နိုင်တယ်ဆိုတော့အမြင်ရှိတော့ကျွန်တော်တို့ကလည်းဟိုအစိုးရဒီကျွန်တော်တို့ကာဝေးဦးချုပ်ကစကျွန်တော်တို့ဒီသမရပေါ့နိုင်ငံတော်တမန်ကန်စကျွန်တော်တို့အဲ့လိုမျိုးဟိုမြေသာရက်ခံထားတာတွေတော့ရှိတယ်အဲ့လိုမျိုးကတင်ပြတယ်ဆိုလို့ရှိရင်တော့ဘာပဲပြောပြောထိုင်းပြည်မြင့်မြတ်ကြီးအနေနဲ့ကတော့ဒီကလေးတွေရဲ့တည်တံကိုတော့ပြန်ပြီးတော့ရှော့ဖို့စဉ်းစားနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်တယ
်ဒီလိုအတနာခံစာတင်လိုက်ပြီးတဲ့နောက်ထိုင်းပြည်မြင့်မြတ်ဘက်ကအကြောင်းပြန်နိုင်တဲ့နေ့ရက်ကိုတော့အတိအကျမသိနိုင်သေးပါဘူးအရင်တုန်းကတော့တည်တံအချင်းသားတွေအတွက်အတနာခံစာတင်ကြတဲ့အခါမှာဘရင်ရဲ့နေဒူးနေမြတ်တွေမှာလူငင်းချမ်းသာခွင့်နေပေးလို့ရှိပြီးပြည်တံရှော့ပေါ့ပေးတာတွေကိုလုပ်လို့ရှိပါတယ်ဒါပေမဲ့အခုမြန်မာလူငယ်နှစ်ဦးအမှုကတော့မြန်မာနိုင်ငံကအစိုးရတရက်ကိုတိုင်းနောက်ွယ်ကပါဝင်ပြီးအတနာခံစာတင်ပေးတာဖြစ်တဲ့အတွက်ကောလူမှုအခြေပြုအဖွဲ့အစည်းအတော်များများရဲ့ထောက်ခံစာတွေပါတဲ့အတွက်ကြောင့်ပါထိုင်းပြည်မင်းမြတ်ရဲ့အကြောင်းပြန်တဲ့ရက်ကတာမန်ထက်စောမလားဆိုတာကိုတော့မသိနိုင်သေးပါဘူးမြန်မာရွှေပြောင်းလူသမားခမ်းမန်းကြီး4000လောက်အလုပ်လုပ်နိုင်နေတဲ့ကော့တောင်အပန်းဖြေကျွန်းဖြစ်တဲ့လိပ်ကျွန်းမှာ2014ခုနှစ်စက်တင်ဘာလမှာဗြိတိန်လူငယ်နှစ်ဦးတပ်ဖြတ်ခံခဲ့ရတာပါဒီအမှုမှာမြန်မာရွှေပြောင်းလူငယ်2ယောက်ဖြစ်တဲ့ကိုဝင်းစော်ထွန်းနဲ့ကိုစော်လင်းတို့ကိုလူသတ်မှုမရေမှုပစ္စည်းလူယုံမှုအပါအဝင်အမှု9မှုနဲ့တရားစွဲဆိုခဲ့ပါတယ်။ထိုင်းနိုင်ငံကော့စမေအကျဉ်းထောင်မှာဖမ်းဆီးခံရတဲ့သူတို့2ယောက်ကို2015ခုနှစ်ကမှထိုင်းနိုင်ငံကော့စမေတရားရုံးကအမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဘန်ခွန်အကျဉ်းထောင်မှာဆက်လက်ထိန်းသိမ်းထားတာဖြစ်ပါတယ်ရှင်။